မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးမှုဂျန်ဟီလီဟာ၄ရက်ကြာခီးစဉ်ဖြစ်မြန်မာနိုင်ငံရဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီကနေ့တနင်္လာနေ့မှာရောက်ရှိမှာဖြစ်ပါတယ်။ခီးစဉ်အတွင်းသူမဟာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေနေထိုင်ရာကောက်ဆက်စ်ဘဇာတဝိုက်မှာရှိတဲ့နေရာတွေကိုတွားရောက်ဖို့မျှော်လင့်ထားတဲ့အကြောင်းကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကစစ်တပ်ရဲ့လုံခြုံရေးဆိုင်ရာစစ်စင်ရေးတွေရပ်ဆိုင်းထားတာကိုကြိုဆိုကြောင်းကြီးညာချက်ကိုကြိုးဆိုတဲ့အကြောင်းဒါပေမဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကနေဆေလွတ်ထားတဲ့အဖွဲ့ကပြီးခဲ့တဲ့လအတွင်းမှတ်တမ်းပြုစုထားတဲ့လူခွင့်ရေးချိုးဖောက်မှုဆွတ်ဆွဲချက်တွေကိုလည်းမေ့လျော့ထားခြင်းမရှိဘူးလို့လူခွင့်ရေးကြွမ်းကျင်သူကပြောပါတယ်။ဒီတော့တွင်နှင်းပန်းနှိပ်စက်ခံရမှုကနေထွက်ပြေးလာပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေသူတွေကယာနဲ့ချီတဲ့ရိုဟင်ဂျာတွေဟာသူတို့ရဲ့နေအိမ်တွေရှိရာကိုပြန်သွားကြတယ်လို့ရဲရွာလူကြီးတွေကတနင်္ဂနွေနေ့မှာပြောဆိုလိုက်ကြောင်း AFP သတင်းတပုတ်မှာဖော်ပြထားပါတယ်။ဒီထက်အများစုဟာသူတို့ရဲ့ဆွေမျိုးသားချင်းတွေကိုပြန်ခေါ်လာဖို့အတွက်ယာယီပြန်သွားကြတာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။